မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုတန်းခတ်ပိတ်ဆိုတဲ့ EU ဥရောပတမကရဲ့အရေးယူမှုကိုနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်။အဲ့ဒီအရေးယူမှုထဲမှာလက်နက်ရောင်းချမှုပိတ်ပင်တာပါဝင်တယ်လို့မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေအနေနဲ့ပြည်ရင်းဖိနှိပ်မှုတွေမှာအသုံးပြုနိုင်တဲ့အသုံးဆောင်ပစ္စည်းပစ္စယတင်ပို့မှုကိုလည်းတားမြစ်လိုက်ပါတယ်။ဒါအပြင်ဒီမြန်မာစစ်တပ်နဲ့စည်ရေးအရာပူးပေါင်းဆောင်ရွက်မှုတွေနဲ့စစ်တင်နန်းပေးတာတွေကိုလည်းကန့်သတ်ပိတ်ပင်ထားပါတယ်။ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေအတွင်းတိုင်းရင်းသားလူနည်းစုအရက်သားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှု၊ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာပတ်သက်တယ်လို့ဆွဆွဲခံရတဲ့စစ်ဖက်နဲ့ရဲဘက်အရာရှိ14ယောက်အပေါ်ပြစ်မှတ်ထားအရေးယူတာလည်းပါဝင်ပါတယ်။ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်လို့စစ်ဖက်လုံခြုံရေးဆိုင်ရာအရေးယူမှုတစ်နှစ်တိုးတာကိုဥရောပကောင်စီကနေဒီကနေ့ဆုံးဖြတ်လိုက်တာဖြစ်တာကြောင့်2020ဧပြီလ30ရက်နေ့အထိဒီအရေးယူမှုအသက်ဝင်မှာဖြစ်ပါတယ်။ EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်လို့အရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပေမဲ့2022ခုနှစ်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကြောင့်အရေးယူမှုတွေကိုဖြေချော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ရောင်းချမှုတားမြစ်တာအပါအဝင်စီးရေးအရာအရေးယူမှုတွေကိုတော့ဆက်လက်ထားရှိပြီးတော့2019ခုနှစ်ရခိုင်မြောက်ပိုင်းအရေးခင်းနောက်ပိုင်းမှာတော့တာဝန်ရှိတဲ့ဒီစစ်ဖက်နဲ့ရဲဘက်အရာရှိကြီးတွေကိုပြစ်မှတ်ထားအရေးယူတာမျိုးတွေလည်းထပ်တိုးခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဥရောပကောင်စီရဲ့ဒီကနေ့ဆုံးဖြတ်ချက်ထဲမှာမြန်မာနိုင်ငံတွင်လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေလည်းပါဝင်ပါတယ်။